စစ်ပွဲတွေနောက်အကြမ်းဖက်မှုတွေရဲ့ချင်းချောက်မှုတွေနဲ့ကဘာကြီးငြင်းချမ်းပါစေကြောင်းပေါ်ရမင်းကြီး Francis ကဒီကနေ့တနင်္ဂနွေနေ့မှာခြောက်ရောက်တဲ့ Christmas နေ့ဆူတောင်းအဖြစ်မင်ကြားသွားပါတယ်။စိန့်ပီတာရှင်ပြင်လာတာဆောင်ကနေပေါ်ရမင်းကြီးမိန့်ခွန်းပြောကြတဲ့အထင်မှာတော့မြမငင်းချင်ရဲ့အောင်မြင်ပါစေကြောင်းလဲထည့်သွင်းပြီးတော့ဆုမွန်တောင်းခဲ့ပါတယ်
။ Possa il mio amar consolidare gli sforzi per favorire la pacifica convivenza e con l'aiuto della comunità
မြန်မာနိုင်ငံမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအောင်မြင်ပါစေကြောင်းနောက်နိုင်ငံတွင်းကကာကွယ်ပေးဖို့လိုအပ်နေသူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေမဖြစ်မနေပေးအပ်ဖို့လိုအပ်နေသူတွေကိုနိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီမှုနဲ့ထောက်ပံ့ဆောင်ရွက်နိုင်ပါစေကြောင်းပို့ရဟန်းမင်းကြီးကဆုတောင်းခဲ့တာဖြစ်ပါတယ်ကမ္ဘာတစ်လွှာကျုံ့တွေ့နေရတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့အတူစီးရီးယားနိုင်ငံတွင်းကစစ်ပွဲတွေအရင်းနဲ့ပတ်သက်ပြီးလဲဒီအချင်းဟာလက်နက်တွေနဲ့တိုက်ခိုက်နေတာတွေအဆုံးသတ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆေးဆံညှိနှိုင်းပြီးအပြေတစ်ခုထွက်လာအောင်ထဲထဲဝင်ဝင်ဆောင်ရွက်ကြဖို့အချိန်တန်ပြီလို့ပိုယဟမင်းကြီးကမိန့်ကြားခဲ့ပါတယ်။ကမ္ဘာတစ်လွှာကမြို့တွေနိုင်ငံတွေမှာအကြမ်းဖက်မှုတွေကကြောက်ရွံ့မှုနဲ့တည်ဆုံခြင်းကိုမျိုးစေ့ကျင်းချနေတယ်လို့လဲပိုယဟမင်းကြီးကဟောကြားခဲ့ပါတယ်။မြို့တော်နဲ့ကမ္ဘာကြီးကိုပြောကြားတဲ့ပိုယဟမင်းကြီးရဲ့နှစ်ပတ်လည်မင်ကွန်းကိုနားကြားဖို့စင်ပီတိုင်ရှင်ပြည်မှာဝိပုသူထောင်တောင်းချီပြီးတော့စုစည်းခဲ့ကြပါတယ်။ကမ္ဘာတစ်လွှာက85တန်းသောအင်္ဂလိပ်ကခရီးယန်အသင်းတော်ဝင်နေတဲ့အင်္ဂလန်ဝန်ကြီးတော်ရဲ့အကြီးအကဲဘာသာရေးကမ်းချုပ် Justin Welby ကလည်းကမ္ဘာတစ်လွှာခံစားနေရတဲ့စိုးရိမ်ပူပန်မှုတွေကိုမိန့်ကြားခဲ့ပါတယ်။ဥရောပတစ်လွှာကခရီးယန်ဖျားရှိခိုးကြောင်းနဲ့အနီးမှာတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးခရီးယန်နေရဘာသာရေးအထွတ်အမြတ်ဖြစ်တဲ့ Christmas နေ့မှာအစ္စလာမ်ရဲ့အကျမ်းဖတ်သမားတွေတိုက်ခိုက်လာနိုင်ခြင်းနဲ့ပတ်သက်ပြီးလုံခြုံရေးတက်လှမ်းထားပါတယ်ရှင်